ဗင်နီဇွဲလားနိုင်ငံကအတိုက်ခံခေါင်းဆောင်ဟွမ်ကူအေးတို့ကိုဗင်နီဇွဲလားသမ္မတအဖြစ်ကမ္ဘာနိုင်ငံအလုံးကအသိမှတ်ပြုဖို့နဲ့လွတ်မြောက်ရေးဘက်မှယက်တီကြဖို့အမေရိကန်ပြည်တော်စုကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပင်စ်ကပြောလိုက်ပါတယ်။နိုင်ငံရေးတင်မာမှုတွေတင်းတင်းတချာမြင်မာလာနေတဲ့ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကိုလတ်မာဒူရိုနဲ့သူ့ကိုယ်သူကြားပြသမ္မတဖြစ်ညင်ညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ကူအေးတို့တို့အကြားအာနာအပြည့်အမှုတွေကြီးမားနေပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားပြည်သူတွေဘက်ကယက်တီကြောင်းအမေရိကန်ဒုသမ္မတမိုက်ပင်စ်ကမနေ့ကပြောပါတယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်မှာရှိနေကြတဲ့ပြည်ပရောက်ဗင်နီဇွဲလားလှုပ်ရှားသူတွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ဒုသမ္မတမိုက်ပင်စ်မနေ့တုန်းကတောက်ချန်နေမှာတွေ့ဆုံခဲ့ကြတော့အမေရိကန်ရဲ့ယက်တီချက်ကိုအခုလိုမျိုးသူပြောခဲ့တာပါဗင်နီဇွဲလားနိုင်ငံမှာလွတ်လပ်မှုပြန်ရှိလာတဲ့အထိအမေရိကန်ဆိုရအနေနဲ့ဗင်နီဇွဲလားပြည်သူတွေနဲ့တူယက်တီသွားမှာဖြစ်ကြောင်းလဲဒုသမ္မတပင်စ်ကဆိုပါတယ်ဗင်နီဇွဲလားနိုင်ငံလွတ်မြောက်ရေးရုံးကံမှုမှာဘယ်နှစ်ဘက်ကိုယက်တီမဲ့သူတွေမလိုဘူးလို့ကမ္ဘာကောင်းဆောင်တွေကိုအသိပေးလို့ကြောင်းလဲဒုသမ္မတမိုက်ပင်စ်ကပြောပါတယ်အမေရိကန်ပြည်ထောင်စုမျိုးသားလုံခြုံရေးချန်ပီဂျွန်ဘောတန်ကတော့ဗင်နီဇွဲလားနိုင်ငံကအာဏာလွှဲပြောင်းမှုဟာငြိမ်းချမ်းတဲ့အသွင်ကူးပြောင်းမှုဖြစ်အမေရိကန်ဘက်ကရည်ရွယ်ကြောင်းနဲ့အမေရိကန်ရဲ့စီးရေးနဲ့ဝင်ရောက်လှုပ်ဆောင်မှာဟုတ်ဖူးလို့မနေ့တုန်းကလုပ်တဲ့ရေဒီယိုမင်းမြန်ကတခုမှသူပြောခဲ့ပါတယ်တိုက်ခံကောင်းဆောင်ဟွမ်ကူအေးတို့ကလည်းပြည်ပကစီးရဲလို့ဆောင်မှုတွေရှိလာမဲ့အရေးကိုကန့်ကွက်တယ်လို့အာဂျင်တီးနားသတင်းစာတစ်စောင်ကိုပြောထားပါတယ်